ကိုဗစ်ကပ်ရောဂါကြုံနေရရမြန်မာနိုင်ငံမှာအချိန်မီပြင်းစင်မထားနိုင်ရင်နောက်ထပ်ကလေးနှစ်တန်းလောက်ဆင်းရဲမွဲတေမှုတောင်ကိုခံရနိုင်တဲ့အန္တရာယ်ရှိနေကြောင်းကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကသတိပေးလိုက်တဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။မြန်မာနိုင်ငံမှာမကြသေးခင်နှစ်တွေကဆင်းရဲမွဲတေမှုလျှော့ချရေးအောင်မြင်မှုတွေရှိခဲ့ပေမဲ့ကပ်ရောဂါကြောင့်နောက်ဆက်တွဲလူမှုရေးစီးပွားရေးအကျိုးဆက်တွေပေါ်ပေါက်လာရကဒီနှစ်ကုန်လောက်မှာနောက်ထပ်ကလေးငယ်နှစ်တန်းလောက်ဆင်းရဲမွေးတေမှုနဲ့ရင်ဆိုင်ရနိုင်တယ်လို့မြန်မာနိုင်ငံစည်ရင်းအင်းအဖွဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့ပူးတွဲလေ့လာဆန်းစစ်ချက်မှာတွေ့ရှိခဲ့ကြောင်း UNICEF ကသတင်းထုတ်ပြန်ခဲ့ရပါ။ကိုဗစ်ကပ်ရောဂါမတိုင်ခင်ကာလကတည်းကမြန်မာနိုင်ငံကကလေးအားလုံးရဲ့သုံးပုံတစ်ပုံလူဦးရေ၅တန်းကျော်ဟာဝင်ငွေနှိမ့်တဲ့အဆင့်အတန်းမှာရှိနေရလို့လဲဖော်ပြထားပါတယ်။နိုင်ငံတကာအကူအညီပေးရေးအဖွဲ့ဖြစ်တဲ့ Save the Children ရဲ့ကလေးသင်ငယ်အခွင့်အရေးများစီမံအုပ်ချုပ်မှုဌာနကြီးတန်းစီမံကိန်းအကြံပေးဒေါ်ဝင်းပပတန်းကလည်းကပ်ရောဂါနောက်ဆက်တွဲကလေးတွေရင်ဆိုင်ရမယ့်အခက်အခဲတွေကြီးကြီးမားမားရှိနေရလို့ VOA ကိုပြောပါတယ်။ဒါကဝင
်ငွေနှစ်ပေါင်းချင်းကကလေးတွေကိုတောင်းထွက်ရတာတွေဥပဒေနဲ့တောင်းမဖြစ်လေပေါ့ရှင်။တောင်းပြန်ဖြစ်ရင်ကျွန်တော်ဟုတ်ကူလေးကလေးတွေကလည်းကျောင်းပြန်တက်လို့မရပဲနဲ့ဒီလုံလောက်တဲ့နေတော့ဘာမှမလုပ်ဘူးလို့ကျွန်တော်မြင်ရပါဘူး။ဟိုအခုကိုဗစ်ကာလမှာဟိုကံရောင်းနေတဲ့ကလေးတွေပါတယ်ဆိုတာအများကြီးဖြစ်လာတယ်ပေါ့နော်။အဲ့တော့ကလေးတွေကအဆုံးချခံနေဖြစ်လာတယ်ဒီသားစုရဲ့ဝင်ငွေထောင်းအိမ်လာတယ်။အဲ့တော့အဲ့ဒီဟာတွေနောက်ဆက်တဲ့ချိုးလို့ရကလေးရဲ့ petition အများကြီးဖြစ်ခဲ့တယ်ပေါ့နော်။ဆိုတော့ဒီသားစုဝင်ငွေနဲ့ property ကိုကျွန်တော်ကလည်းတိုက်ချုပ်နေတာလေးကလည်းအရင်နဲ့အရေးကြီးတယ်ပေါ့နော်။
သူတည်တနာစကြံအရာတနေ့စာလုံလောက်တဲ့အစာအာဟာရမရတဲ့ကလေးငယ်တွေရှိလာတာစေယုံစေကံမသွားနိုင်တဲ့ကလေးတွေလက်လမ်းမီရဲ့ကျမ်းမာရေးစောက်ရှောက်ခွင့်ရဖို့ဒါတွေကလည်းနောက်ဆက်တွဲစိုးရင်စရာအခြေအနေဖြစ်ကြောင်းဒေါ်ဝင်းပပတန်ကထောက်ပြပါဗါးဒါတွေကိုကန်နာလိုက်ခွဲပြီးဖြည့်ရှင်းသွားရမယ်လို့ဆိုပါတယ်2019အချက်အလက်အရဆိုရင်တကဘာလုံးမှာကလေးလှုပ်သားပေါင်း152တန်းရှိပြီးမြန်မာနိုင်ငံမှာတော့ကလေးလှုပ်သား 1.2 တန်းလောက်ဟာဈေးဆိုင်အိမ်အကူတားငါးဈေးတွေနဲ့စက်မှုစုံတွေမှာအများဆုံးလုကင်နေရလို့ ILO ကပြောပါတယ်ကိုဗစ်ရောဂါကြောင့်ပဲကလေးတငယ်တွေဟာလုပ်ငန်းခွင်ကြီးစီပိုဦးတည်လာကြောင်းအေယာဝတီတိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီဝင်ဦးမြင့်ထေကပြောပါတယ်
။ဒါဒီတည်းရောက်မှုကြောင့်လုပ်ငန်းကစာသင်ငန်းဘက်ကိုအာရုံမရောက်တော့ဘူးလေ။ဆိုင်ဆိုင်နဲ့သိရင်ကလေးတွေကကဘယ်လိုဖြစ်နေလဲဆိုတော့ဟိုအရတော်လေးတို့ကခေါင်းစဉ်နဲ့နေရပေါ့ဗျာ။ expectation ဒီရချက်မဲ့နေကြတဲ့အချိန်မှာစာသင်ငန်းဘက်ကိုဥတည်ဖို့ဆန္ဒမရှိတော့ဘူး။တင်တော်ရလုပ်ငန်းဝင်တွေဆက်ကိုဥတည်သွားတဲ့အတွက်ဒီဖြစ်နေကြတယ
်မြန်မာနိုင်ငံစည်ရင်းအင်းအဖွဲ့ UNICEF နဲ့ UNDP တို့ရဲ့လေ့လာချက်အရမိသားစုတွေအစားအသောက်လျှော့စားရတာစိတ်ဖိစီးမှုများလာတာအမျိုးသမီးတွေအလုပ်ဝန်ပိုလာတာကလေးတွေပညာရေးထောက်ပံ့ဖို့မစွမ်းနိုင်တော့တာအပါအဝင်ကပ်ရောဂါကာလအခက်အခဲတွေကိုတွေ့ရှိခဲ့ရတာပါသူတည်တနလေ့လာချက်ကိုတော့ကပ်ရောဂါကြောင့်ရိုက်ခတ်လာမဲ့တန်နဲ့ဝင်ဝေမင်းကြီးများဖို့ကိုတတ်တာရာရဖို့အစိုးရကမူဝါဒတွေချမှတ်ဆောင်ရွက်ရမှာထိရောက်မှုရှိအောင်အထောက်အကူဖြစ်စေဖို့ရည်ရွယ်တယ်လို့လည်းအင်ကာနိကယူနီဆက်ဖ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကလေးတွေရဲ့ဘဝတိုးတက်လာဖို့အပြည့်ပြည့်ဆိုင်ရာကလေးအလုပ်သမားရေးရာအဖွဲ့မြန်မာကလည်း2013လောက်ကစလို့အမေရိကန်ဒေါ်လာ9တန်းကျော်ကူညီထားပြီးအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ကလည်းအသက်မိုးရန်ကြောင်းအလုပ်နဲ့အစားနပ်ရက်ကကူညီရွာရရှိပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA ကိုသတင်းပေးပို့လိုက်တာပါ။